ပြင်သစ်နိုင်ငံပဲရစ်မြို့တော်မှာနိုဝင်ဘာလ13ရက်နေ့ကတိုက်ခိုက်မှုတွေကိုကျူးလွန်ခဲ့တဲ့အစံဖက်ကွန်ရက်အဖွဲ့ဟာပြည်ထောင်နိုင်ငံကလူတချို့နဲ့ဆက်နွယ်မှုရှိလိမ့်မယ်လို့တန်တရားရှိတဲ့အကြောင်းအနောက်နိုင်ငံအစိုးရအရာရှိနှစ်ဦးကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်အစုလိုက်ပြုံလိုက်တက်ဖြတ်မှုမှာအဓိကကြိုးကင်သူလို့ဆက်ဆွဲခံထားရတဲ့ IS အဖွဲ့ကစစ်သွေးကြွအဗ်ဒဲဟာမီအဘာဦးနဲ့ဗြိတိန်နိုင်ငံဘာမင်ဟမ်တဝိုက်ကလူတော်တော်များများဟာအဆက်အသွယ်ရှိမယ်လို့ယူဆရတဲ့အကြောင်းအရာရှိတွေရဲ့ပြောဆိုချက်ကိုကိုးကားပြီးတော့တောက်ကြနေကထုတ်ပြန်တဲ့ The Wall Street Journal မှာဖော်ပြထားပါတယ်တိုက်ခိုက်မှုတွေနဲ့ဆက်နွယ်သူတွေကအနည်းဆုံးတစ်ယောက်ဟာပြစ်ခတ်မှုတွေမလုပ်ခင်မှာဗြိတိန်ကိုတွားရောက်ခဲ့တယ်လို့ယုံကြည်ရကြောင်းလဲ Wall Street Journal မှာဖော်ပြထားပါတယ်ဗြိတိန်နိုင်ငံကတံပြန်အကြမ်းဖက်မှုကိစ္စတွေကိုကင်တွယ်ရတဲ့လန်ဒန်ရဲတပ်ဖွဲ့ကတော့ဒီသတင်းနဲ့ပတ်သက်ပြီးတော့တစုံတရာမှတ်ချက်မပေးခဲ့ပါဘူး။မော်ရီကိုနယ်ပွားဘယ်လ်ဂျီယံနိုင်ငံသားအဘအူဟာဒီနှစ်စမိုင်းမှာလန်ဒန်နဲ့မြောက်ပိုင်းကီလိုမီတာ190လောက်ကဘာမင်ဟမ်အထီကိုတွားရောက်လက်ပတ်ခဲ့တယ်လို့ယူဆရပြီးတော့မြို့နှစ်မြို့စလုံးမှာလူတချို့နဲ့တွေ့ဆုံခဲ့ပြီးဗြိတိန်မှာအကြမ်းဖက်လုပ်ရက်တွေဆောင်ရွက်ဖို့ကူညီတာဒါမှမဟုတ်စီစဉ်တာမျိုးတွေရှိခဲ့တယ်လို့ယုံကြည်ရတဲ့အကြောင်းကိုလည်း The Guardian သတင်းစာမှာဖော်ပြထားပါတယ်။အဘအူးကတော့လူ130အထိတင်ဆောင်ခဲ့ရတဲ့ Paris မြို့ဝဂီတဖျော်ဖြေပွဲစားတောက်ဆိုင်တဆိုင်နဲ့အမျိုးသားအားကစားကွင်းတို့မှာတိုက်ခိုက်မှုတွေပြီးရပိုင်းကြပြင်သစ်ရဲတပ်ဖွဲ့ရဲ့စီးနင်းတိုက်ခိုက်မှုတွင်တင်ဆောင်ခဲ့ပါတယ်